တရီကိုအွန်လိုင်းပေါ်မှာအပိုင်စီးပြီးတော့ပြန်မင်းငွေတောင်းနေလေ WannaCry Cyber တိုက်ခိုက်မှုမြန်မာနိုင်ငံမှာခံရတယ်လို့ခုချိန်ထိမကြားသေးဘူးနော်ကိုသားညုံ
ကျွန်တော်သိတော့မရှိသေးဘူးဗျဒီမြန်မာနိုင်ငံကွန်ပျူတာပညာရှင်များအသင်းကတော့ဘယ်လိုမျိုးကြိုတင်ကာကွယ်သင့်တယ်ဆိုတဲ့သတိပေးကြံပြုချက်ထုတ်ထားတာတော့တွေ့ရမှာစိမျက်မွေ
တော်သေးတာပေါ့ရှင်နိုင်ငံပေါင်း150လောက်ကကွန်ပျူတာအလုံးပေါင်းသိမ်းတဲ့ချီတိုက်ခိုက်ခံခဲ့ရတယ်အခုတစ်ခေါက်စိုက်ဘာတိုက်ခိုက်မှုဟာအချိန်တို့အတွင်းမှာပြန့်နှံ့မှုအများဆုံးတိုက်ခိုက်မှုလို့ကြွမ်းကျင်သူတွေကမှတ်တမ်းတင်ထားကြတာရှင
်စိုက်ဘာလုံခြုံရေးတာဝန်ရှိသူတွေကတော့ဒီတိုက်ခိုက်မှုဘယ်သူလုပ်တယ်လဲဆိုတာကိုလေ့လာစုံစမ်းနေကြပြီလေမြောက်ကိုရီးယားနဲ့ဆက်ဆက်နိုင်တယ်လို့တချို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီမဲ့ဒီဟုတ်မဟုတ်ဆိုတာကိုတော့အတိအကျဘယ်သူမှမပြောနိုင်သေးဘူးမဟုတ်လားဗျ
တက်အပ်ပြောနိုင်ဖို့တော့မလွယ်သေးဘူးအချိန်လဲကြာနိုင်တယ်လို့အားလုံးကပြောကြတာပဲမြောက်ကိုရီးယားကဖြစ်နိုင်တယ်လို့ပြောကြတာကလည်းအခုတက်ခိုက်တဲ့ WannaCry ဆိုတဲ့ဒီပြန်မင်းငွေတောင်းတဲ့ ransomware အစောပိုင်း version တွေထဲမှာပါတဲ့ program code တွေကမြောက်ကိုရီးယားအစိုးရရဲ့ hacker အဖွဲ့လို့ယုံကြည်ထားတဲ့ Lazarus Group သုံးတဲ့ program code တွေနဲ့သွားဆင်တူနေတာကိုတွေ့ရလို့လေအဲ့ဒါကိုအရင်ဆုံးသွားတွေ့တဲ့ Google company ကသူတည်သည် Neil Matter ကထွီးလုတ်လိုက်တော့စိုက်ဘာလုံခြုံရေးကျွမ်းကျင်သူတွေကတဲလွန်စာလိုက်ကြတာကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ Symantec နဲ့ Kaspersky ကုမ္ပဏီတို့ကကျွမ်းကျင်သူတွေကလည်းအလားတူတွားတွေ့ကြတယ
် Lazarus Group ဆိုတာဒီ Sony ကုမ္ပဏီကို2014ခုနှစ်တုန်းကတိုက်ခိုက်တဲ့ hacker အဖွဲ့မဟုတ်လားဗျမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုလှောင်ထားတဲ့ဒီ interview ဆိုတဲ့ရုပ်ရှင်ကို Sony ရုပ်ရှင်ကမပြအောင်လို့တိုက်ခိုက်ခဲ့တာလေအဲ့ဒီတုန်းကသူတို့သုံးခဲ့တဲ့ Contour B ဆိုတဲ့ Trojan Virus တဲကကုတ်တွေကအခုတိုက်နေတဲ့ WannaCry အစောပိုင်း version နဲ့မှတွေ့ရတဲ့ကုတ်တွေနဲ့သွားတူနေတယ်ဒါပေမဲ့ခုလို Cyber တိုက်ခိုက်မှုလုပ်နေတဲ့ hacker တွေကတယောက်ရဲ့ program ကုတ်တွေကိုတယောက်ကကူးယူခိုးချလေးရှိတာမလို့အခုလဲကူးချထားတာဖြစ်နိုင်တယ်လို့ကြွမ်းကျင်သူတချို့ကထောက်ပြနေကြတယ်ဗျ
နိုင်ငံပေါင်းရာကျော်ကအများပြည်သူဝန်ဆောင်မှုလုပ်ငန်းကြီးတွေကုမ္ပဏီကြီးတွေတိုက်ခိုက်ခံခဲ့ရတဲ့အခု WannaCry ransomware နဲ့တိုက်ခိုက်မှုကတော့တော်တော်ပြန့်နှံ့သွားတယ်လို့ပြောရမယ်။မေလ12ရက်နေ့တောက်ချာနေ့မှာစခဲ့ပြီးတော့3ရက်လောက်အကြာမှာအချိန်လျော့သွားပြီးမယ်။အာရှ၊ဩစတြေးလျ၊ဥရောပ၊အာဖရိကနဲ့အမေရိကနိုင်ငံတော်တော်များများမှာတိုက်ခိုက်ခံခဲ့ရတယ်ရှင်။ransomware ကကွန်ပျူတာတွေကရှိသမျှအချက်အလက်ဖိုင်တွေကိုဖွင့်မရအောင်လို့ encrypt လုပ်လိုက်တာပြန်ပေးငွေ$300ပို့ bitcoin online ငွေကြေးနဲ့ပေးတော့မှကွန်ပျူတာပြန်သုံးလို့ရမယ် decryption key ကိုပေးတာ
အဲ့လိုမျိုးတိုက်ခိုက်ခံကြရတဲ့အဓိကအကြောင်းကတော့ PC ကွန်ပျူတာအများစုလဲပတ်နေတဲ့ Microsoft ရဲ့ Windows Operating System ကြောင့်ပဲဗျပြောရမယ်ဆိုရင်တော့ Windows 10တွေမှာရှိနေတဲ့လုံခြုံရေး hardware တွေကိုခွင့်ကောင်းယူပြီးတော့ကွန်ပျူတာတွေကိုထောက်လှမ်းနိုင်အောင်လို့ American ထောက်လှမ်းရေးဌာနတစ်ခုဖြစ်တဲ့ NSC ကInternet Blue လို့နာမည်ပေးထားတဲ့ hacking tool တွေထွင်ထားတယ်။အခု WannaCry မှာအဲ့ဒီ tool တွေကိုလည်းသုံးထားတယ်။ဒါကြောင့်မလို့တချို့က NSC ကိုအပြစ်တင်လို့ပဲတချို့ကလည်း Microsoft company ကိုပြစ်တင်ကြတယ်။ဒါပေမဲ့လည်းကြောင်းရင်သူတွေကတော့ဘာသူကြောင့်လဲဆိုတာလွယ်လွယ်လည်းညှို့ထုတ်ဖို့မဖြစ်နိုင်ဘူးလို့ပြောကြပါရယ်
။ Microsoft ကဒီ software ရဲ့လုံခြုံရေး hardware အတွက်လုံခြုံရေးအဆင့်တိုးထားတဲ့ software အသစ်တွေကိုထုတ်ပေးပြီးသားအဲ့ဒါကိုအရေးတူလို့ update မလုပ်ကြလို့အခုလိုမျိုးတိုက်ခိုက်မှုဟာဒီကြကြပြန့်ပြန့်ဖြစ်သွားတာလို့ data လုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Redlock ရဲ့ CEO Varun Badwa ကအခုလိုပြောပါတယ်
။ Microsoft released a patch for this on March 14th and really it seems like unfortunately a lot of the organization
ရှိနေတဲ့ hardware တွေလုံခြုံအောင် Microsoft ကမလ14ရက်နေ့တုန်းကပဲ software update တစ်ခုကိုထုတ်ခဲ့ပါတယ်။ဒါပေမဲ့လုပ်ငန်းတော်တော်များများကဒါကိုသိပ်လေးမထားပဲသူတို့ရဲ့ computer စနစ်တွေလုံခြုံအောင် update မလုပ်ခဲ့ကြပါဘူး။ဒါကြောင့်အခုလိုအကြီးအကျယ်တိုက်ခိုက်မှုတွေခံရတာပါဝန်ထမ်းတရားရုံးကဒီ malware ပါတဲ့ email တစ်ခုကိုဖြန့်ချိမိလိုက်တာနဲ့သူ့ကွန်ပျူတာကနေလုပ်ငန်းခွင်တစ်ခုလုံးမှာချိတ်ဆက်ထားတဲ့ကွန်ပျူတာတွေအားလုံးကိုပြန်သွားပြီးဝန်ထမ်းထောင်ချီရဲ့ကွန်ပျူတာတွေကိုထိခိုက်နေမှာတယ
်ပြောမယ်ဆိုရင်တော့ WannaCry ကကွန်ပျူတာတွေကိုပြန်ပြီးဆွဲတဲ့ cyber တိုက်ခိုက်မှုပဲဗျတကယ်လို့တိုက်ခိုက်ခံရမယ်ဆိုရင်ဘယ်လိုလုပ်တင်လဲဆိုတာကို cyber လုံခြုံရေးကြောင့်ညင်သူ George Flyblue ကရှင်းပြထားပါတယ်
Your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you
တကယ်လို့ကိုယ့်ရဲ့ computer တိုက်ခိုက်ခံရပြီဆိုရင်လုံနိုင်တာနှစ်ခုရှိပါတယ်။ computer တွေကအချက်အလက်တွေကိုအခြားမှာ backup လုပ်သိမ်းထားတာရှိတယ်။ computer တွေကိုအစအဆုံးပြန်သွင်းတတ်တယ်ဆိုရင်သူတို့ချိန်ချောက်တာကိုဂရုမစိုက်ပဲကိုယ့် computer စနစ်ကိုပြန်ပြီး restore လုပ်နိုင်ပါတယ်။ကို့မှာအချက်အလက်တွေ backup သိမ်းထားတာမရှိဘူး။ computer တွေက file တွေကိုလည်းပြန်လိုချင်တယ်ဆိုရင်တော့သူတို့တောင်းတယ်လို့ပြန်မေးငွေပေးလိုက်ဖို့ပဲရှိပါတယ်မဟုတ်ရင်အချက်လက်တွေအားလုံးဖျက်ဆီးခံရပါလိမ့်မယ
် smartphone ပဲဖြစ်ဖြစ် tablet computer ပဲဖြစ်ဖြစ် desktop computer ပဲဖြစ်ဖြစ် software သစ်တွေရှိလာရင်ချက်ချင်း update လုပ်တင်နေဆိုတာ d blogger အစီအစဉ်မှာမကြာခဏပြောပါရယ်အကြောင်းကတော့အခုလိုမျိုးလုံခြုံရေးပြဿနာတွေကိုရှောင်နိုင်အောင်ပါ data လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Varun Badwa ကလည်းဒါကိုပဲအလေးထားပြီးတော့အကြံပေးပါရယ
် the organizations as well as end users really need to pay attention to keeping their systems up to date when you're service providers are providing you patches you've got to make sure you're on top of that ကိုကွန်ပျူတာ
စနစ် update ဖြစ်နေအောင်လုပ်ငန်းအဖွဲ့အစည်းတွေနဲ့မကအင်တာနက်သုံးကြသူတိုင်းတကယ်ကိုသတိထားသင့်ပါတယ်တကယ်လို့အင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကဟာကွက်တွေရှိလို့လုံခြုံအောင် software update ပေးတယ်ဆိုရင်တည်တည်ချာချာ upgrade လုပ်သင့်ပါတယ်ဒါပေမဲ့လည်းဥရောပတွေမကအာရှနဲ့အမေရိကတိုက်တွေမှာမြန်လုံးမြင့်အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ Telefonica လို့လုပ်ငန်းကြီးတောင်အခုလိုတိုက်ခိုက်ခံရတယ်ဆိုတော့တိုက်ခိုက်ခံရပြီဆိုတော့ကိုချက်ချင်းသိတားဆီးနိုင်မဲ့စောင့်ကြည့်ဆောင်ရွက်မှုတွေလုပ်ဖို့လိုလာပါတယ်ဝန်ထမ်းတွေကလည်း NIA ရှိတဲ့ website link တွေကိုဖွင့်မကြည့်မိအောင်အသိပညာပေးမှုတွေလုပ်ဖို့လိုပါတယ
်အခုတိုက်ခိုက်တဲ့ WannaCry ransomware program ထဲမှာတိုက်ခိုက်မှုဆက်မပြတ်အောင်လုပ်ထားတဲ့ kill switch ပါနေတယ်အဲ့ဒါကို Britain ကအသက်22နှစ်ပဲရှိသေးတဲ့လူငယ်တယောက်ကသွားတွေ့ပြီးတော့တားလိုက်နိုင်လို့ cyber တိုက်ခိုက်မှုကိုထိန်းလိုက်နိုင်တာမှဆွမျက်မှုရဲ့
ဒါပေမဲ့လည်းစိတ်အေးမနေတဲ့အုံကိုသားညုံဦးရဲ့ American အမျိုးသားလုံခြုံရေးဌာန NSA ရဲ့ cyber ထောင်လှမ်းရေးနှီးတွေကိုခိုးယူပြီးတော့ online ပေါ်မှာဖြန့်ခဲ့တဲ့ Shadow Brokers ဆိုတဲ့ hacker အဖွဲ့ကကမ္ဘာမှာအသုံးများတဲ့ computer တွေ smartphone တွေ software တွေရဲ့လုံခြုံရေးကုတ်တွေကို hack လုပ်နိုင်အောင်လို့ဇွန်လကနေစပြီးတော့တစ်လကိုတစ်ခုဖြန့်သွားမယ်လို့ချိန်ချောက်ထားတဲ့ရှင်ဒါရင်မကဘူးနိုင်ငံတကာမှာငွေကြေးအပြောင်းအရွှေ့လုပ်တဲ့ Swift စနစ်သုံးတဲ့ဘဏ်လုပ်ငန်းတွေရဲ့အချက်အလက်တွေတခါဒီတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကနျူကလ িয়ার နဲ့မစ်ဆိုင်းဒုံးအစီအစဉ်တွေကိုလည်းဖောက်ချမယ်လို့သူတို့ရဲ့ blog post မှာပြောထားသေးတယ်။ဂျွန်လာကြလို့ရှင်အသေးစိတ်သိရမယ်လို့ဆိုထားတော့ကိုယ့်ဘက်ကအတက်နိုင်ဆုံးလုံခြုံအောင်လှုပ်ထားဖို့လိုလာပြီဆိုတာကိုပဲထပ်ပြီးတော့သတိပေးချင်ပါတယ်ရှင်။